မြန်မာစစ်အစိုးရဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဆိုဝင်းဟာဗိုလ်ထုနေမှာလော့ကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုခီးထွက်မယ်လို့မြန်မာစစ်အစိုးရအရာရှိတွေကပြောပါတယ်။2006ခုနှစ်မှာအာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့လှည့်ကြဥက္ကဋ္ဌဒါဝင်းကိုမြန်မာနိုင်ငံကိုယူခွင့်ပြုရေးမပြုရေးကိစ္စအတွက်အငင်းပွားနေကြစင်ပါပဲ။ဝန်ကြီးချုပ်ဒုတိယဗိုလ်ချုပ်ကြီးဆိုဝင်းကအဲ့ဒီအာဆီယံအဖွဲ့ဝင်နိုင်ငံတွေစီခီးလှည့်လည်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုအလှည့်ကျဥက္ကဋ္ဌတာဝန်ပေးလိုက်ရင်အာဆီယံအဖွဲ့ကြီးရဲ့ဂုဏ်သိက္ခာထိခိုက်ပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးပါထိခိုက်စေလိမ့်မယ်လို့အဖွဲ့ဝင်နိုင်ငံတချို့ကစိုးရိမ်နေကြပါတယ်။ဒါပေမဲ့လည်းကမ္ဘောဒီးယားနိုင်ငံကတော့မြန်မာနိုင်ငံအလှည့်ကျဥက္ကဋ္ဌဖြစ်ရေးထောက်ခံတယ်လို့ဆိုထားပါတယ်။အာဆီယံအဖွဲ့ထဲမှာမြန်မာ၊ဘရူနိုင်း၊အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊ထိုင်း၊လော၊ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေပါဝင်ပါတယ်။